ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြေသူမြေဝါဖြစ်ကြောင်းတတိခံကတ် CI ကတ်ရဖို့အတွက်တတ်ထုတ်ပြီးတဲ့နေရာကိုသွားရမှာနည်းမြေဖြတ်ကျော်ခွင့်ခွင့်ပြုစာမပါတဲ့အတွက်အဖမ်းဆီးခံရတာတွေရှိနေပါတယ်။ထိုင်းနိုင်ငံအတွင်းကရွှေ့ပြောင်းအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ကတ်ရှိထားပြီးမြေသူမြေဝါဖြစ်ကြောင်းတတိပြနိုင်တဲ့ CI ကတ်ရဖို့ရှောက်ထားနိုင်ကြတာဖြစ်ပါတယ်။အဖမ်းခံထားရတဲ့မြန်မာအလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဘန်ကောက်မြို့ကအလုတ်သမားဆိုင်ရာတန်ရာရှိဟာဒီနေ့တနင်္လာနေ့မှာထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ရောက်တွေ့ဆုံမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါရှင်
။ထိုင်းနိုင်ငံမှာအလုတ်လုတ်ကန်နေကြတဲ့မြန်မာရွှေပြောင်းလုတ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုတ်လုတ်ခွင့်ကပြားရှိမယ်ဆိုရင်မိသူမိဘဖြစ်ကြောင်းစီရင်ကတ်ကိုမဟာဆိုင်ဒေသအပါအဝင်မြန်မာလုတ်သမားအများစုရှိရာနေရာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလုတ်ဆောင်ပေးနေရပါ။မဟာဆိုင်ဆိုတဲ့နေရာမှာတော့တနေ့ကိုလူကြီးထောင်နဲ့ချီပြီးစီရင်ကတ်ကိုလာလုပ်နေကြပြီမဲ့ဒီကတ်ကိုလုတ်ဖို့လာရင်းနဲ့အဖမ်းဆီးတွေလည်းရှိနေတာမို့အလုတ်သမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အလုတ်သမားတွေအနေနဲ့တက်ဆိုင်ရာနေမြေတွေမှာနေမြေဖြတ်တန်းခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်အဖမ်းဆီးခံနေရတာဖြစ်တယ်လို့လည်းပြောပြပါတယ်။
မေချိုဘောနော်မေချိုဖြတ်တန်းခွင့်ကြောင့်ဖြစ်နေတာအဲတော့တို့ကလည်းဒီကနေမေချိုဖြတ်တန်းမယ်ဆိုလို့ရှိရင်တို့ညွန့်နေရုံပေါ့နော်ညွန့်နေလူမရင်းမှာတော့တိုင်းနဲ့ကညွန့်နေလူမရင်းမှာတော့တော်ရဲတော့မေချိုဖြတ်တန်းခွင့်ပါယူယူပြီးမှပေါ်ပါအဲ့လိုပြောတာနော်ကော့တောင်းဟိုဇနောမေဆိုင်မေဆောက်ပေါ့နော်အဲ့မှာကျတော့ဖြတ်တန်းမှုသွားမယ်ဆိုရင်တကယ်ကြီးနေတာရှိနေတယ်ဆိုတော့ချက်ပေါ့နော်အဲ့လိုလေးနိုင်ငံမှာတို့ဆွေးမျက်ပြောင်ဆွေးနေချိန်မှာတော့ဘောပန်းစီဘူကျွန်တော်တို့ဒီကတို့ရဲ့သက်ဆိုင်ရာဘုသက်ဆိုင်ရာနိုင်ငံရဲ့ဌာနတွေပေါ့နော်ကျွန်တော်ဟောလောက်တာလာရှိတယ်ဒီလိုစွန့်လွတ်တာတွေရှိတယ
်ဒီလိုခက်ခဲတွေရှိနေတဲ့အတွက်တင်းလာနေမှာတော့ခိုင်းဆိုးရတာဝန်ရှိသူတွေကို CI ကလုံဆောင်နေတဲ့ကာလမှာအလို့သမားတွေကိုအခက်ခဲမရှိအောင်လို့ဆွေးနွေးမှုတွေလုပ်သွားမယ်လို့ပြောပါတယ
်တင်းလာနေမှာကျွန်တော်နိုင်ငံအစည်းအဝေးရှိပါတယ်ညပြန်လေတနားရီခွဲမှာကျွန်တော်ဒီလိုမှာကျွန်တော်ပြန်ပြီးတော့ဒီနေ့အဲ့ဒီနိုင်ငံရဲ့ဟိုလောကပေါ့နော်လောကအကြီးဆုံးကြီးရဲ့နောက်ကျွန်တော်တို့ဟိုဆိုရင်နိုင်ငံရေးပါတယ်ဟောဟိုပါတယ်ထိုင်းပြည်ဝင်ပေါ့နော်ဒီလိုဒီလိုမျိုးဘုံကြီးတာပါတယ်ကျွန်တော
်ဒီလိုမျိုးဖြစ်ကြောင်းတက်တဲ့ကံစားအောင်ဟာထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတက်တန်းအတိုင်းဗီဇာရရှိသွားမှာဖြစ်ပြီးဒီအတွက်နေရပြန်အလုပ်သမားတွေအနေနဲ့အထောက်အထားအပြည့်စုံပါမယ်ဆိုရင်ဖမ်းဆီးခံရတာတွေကိုကြုံရတော့မှာမဟုတ်ဘူးလို့ဆိုပါတယ
်ဟာမဖမ်းလို့မရဘူးဗီဇာရှိရတယ်ဒီမှာဗီဇာရှိသူဗီဇာပြီးထားတဲ့အတွက်ဘောက်ပါမင်းလည်းသူ့မှာရှိတဲ့ဗီဇာလည်းရှိတဲ့သူစစ်စစ်ပြပါ냐သူအကုန်ရှိနေတာအဲ့တော့ဗီဇာတခါတည်းထုပြီးထုပြီးထုတော့ဘာလို့ဥဒ္ဓတနစ်ကြရင်တနစ်ပြီးမှာလေနာငါးလကြရင်ငါးလပြီးမှာလေဒါကပရမအဆင်ပေါ့နော
်မိသူမိဘအဖြစ်ကြောင့်တက်တဲ့ကံစာအုပ်တွေကွန်ပျူတာအချက်နဲ့အပြည့်စုံရယူထားမှာဖြစ်ပြီးအထူးသဖြင့်ရေလုံးတွေကိုစကင်ဖတ်ပြီးလက်ဆက်ကြောင်းရဲ့လက်ွေတွေကိုလည်းတေချာစီစစ်ရယူတော့မှဖြစ်တယ်လို့လည်းပြောပြပါတယ်
။မျက်စိပေါ့နော်မျက်စိတို့လက်ွေတွေနဲ့တော့ခုတည်းမဟုတ်ဘူး။ဘောနော်လက်စိတ်ကြောင့်တော့ဖတ်နိုင်တယ်။ဒါဆိုဒါလေးအကုန်ဒေတာအချက်လက်ရနေဆိုတော့နောက်ဆုံးမှာသူတို့ဒီရုံးနိုင်ငံသားတွေအနေနဲ့အချက်လက်ထောက်ထားပြီးပြည်သူဝင်တာမနိုင်ဘူးလက်တော်ကြီးအကုန်လုံးအဆင်ပြေ
။လက်ရှိမှာတော့မိသူမိဘဖြစ်ကြောင်းတက်တဲ့ကံစာအုပ်ထုတ်ပေးလုပ်ငန်းရှင်ကိုနေရာ6ခုမှာမလ3ရက်နေ့ကစတင်ပြီးလှုပ်ဆောင်နေခဲ့တယ်လို့အနည်းဆုံး6လထက်မနည်းအချိန်ကာလသတ်မှတ်ပြီးတိုင်းရောက်ကန်လုပ်ထားတဲ့အလို့သမား9သိန်းလုံးရရှိတော့အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်။